ကချင်လက်နက်ကိုင်အဖွဲ့ KNO ရဲ့ပညာရေးအခြေခံဒေသဖြစ်တဲ့မန်ဂျာယံမှာကိုဗစ် -19 ကူးစက်မှုဟာကျောင်းသားတွေအကြားမှာအများစုကူးစက်ပြန့်နှံ့နေပါတယ်။လောလောဆယ်ပိုးတွေ့သူ200နီးပါးရှိကြောင်း KNO ရဲ့ကိုဗစ် -19 ကာကွယ်တားဆီးနေနည်းကော်မတီတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်အတည်ပြုလူနာရာချီရှိနေပေမဲ့ကုသရေးအတွက်ဆေးဝန်တန်းလိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ်။ KNO ထင်းချုပ်ရွာနယ်မြေတဲကကိုဗစ်ကရောဂါအခြေအနေအကြောင်းရန်ကုန်လာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျာ။
KIO ကချင်းလက်နက်ကိုင်အဖွဲ့ထင်းချုပ်နယ်မြေအတွင်းမှာအဓိကနေရာတစ်ခုဖြစ်တဲ့ဌာနချုပ်လာဤစာနဲ့ပညာရေးကျောင်းတွေတည်ရှိရာမိုက်ဂျာယံမြို့မှာဒီသတင်းပတ်အတွင်းစစ်ဆေးချက်တွေအရနောက်ဆုံးရရှိတဲ့ကိုဗစ်အတည်ပြုလူနာဆင်း200နီးပါးရှိနေပါတယ်။အတည်ပြုလူနာအများစုဟာမိုက်ဂျာယံမြို့ကဖြစ်တဲ့အကြောင်း KIO ကိုဗစ် -19 ကာကွယ်ရေးနဲ့တားဆီးနေတဲ့ကော်မတီတွင်မူပုံမှုကြီးဟိန်းဝမ်က VOE ကိုပြောပါတယ
်။မိုက်ဂျာယံမှာဆိုရင်ဒီဟာအားနဲ့94ရောက်6ရက်ကနေ7ရက်နေ့အထိမနေ့73တော့ဘာမှမရသေးဘူ
းပြီးခဲ့တဲ့6ရက်နေ့ဒီလိုင်စာမြို့မှာတော့ COVID-19 တည်ပြုလူနာ20တွေ့ရှိထားတာပါ COVID ရောဂါပိုးကူးစက်ကြသူတွေဟာလိုင်စာမြို့မှာနေထိုင်ကြသူတွေမဟုတ်ပဲပြင်ပကလာရောက်သူတွေဖြစ်ပြီးမြို့ဝင်စစ်စစ်ချိန်မှာတွေ့ရှိသူတွေဖြစ်ပါတယ်လူစုလူဝေးများတဲ့အကြောင်းဆေးရုံစားတဲ့နေရာတွေမှာပြန်ကြကောက်ယူစစ်ဆေးတဲ့လက်ရှိအခြေအနေအရကူးစက်ရောဂါထပ်မတွေ့သေးဘူးလို့ဘုံမူကြီးဟိန်းဝံကပြောပါတယ်မိုင်ဂျာယံမှာတီးပြလူနာတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေရတဲ့အခက်အခဲတွေအကြောင်းကိုတော့သူကအခုလိုဆက်ပြောပါတယ
်ကျောင်းသားတွေကို positive ဖြစ်တဲ့လူတွေကိုကျွန်တော်တို့ကစစ်တပ်ကိုတီးချတက်တက်ခွဲလိုက်ပြီးဝင်းကျေတဲ့နေရာမှာအဲ့ဒါသူတို့ပြောင်းထားလိုက်တယ်ချို့တလေတော့ရိုးရိုးချတာတော့ရှိတယ်ဒါပေမဲ့ဒီမှာလဲဆွတ်ပြီးမပြတ်တဲ့နေရာမှာယူပြီးတော့စစ်ကျေးနေတယ်ဒီလူငယ်ပိုင်းဆိုတော့တော်ဆူဆူရရတော့မရှိဘူးဒီကအာဟာရနဲ့အားကျေးသူတွေအဲ့ဒါပဲထိမှန်ပေးပြီးတော့ကျူးစုနေတယ
်လက်ရှိအချိန်မှာမိုင်းကြရမှာလူတစ်သောင်းကျော်ကိုကိုဗစ်ရှိမရှိစစ်ဆေးထားပြီးရလာမယ့်အဖြေကိုစောင့်ဆိုင်နေပါတယ်လက်ရှိကရင်ကိုထိချုပ်နေမြေမှာလူမှုရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတွေကတော့ကိုဗစ် -19 ကူးစက်နေတဲ့အချိန်ကလူအများအပြားကူးစက်လာရင်ဒါမှမဟုတ်ကူးစက်မှုကရေရှည်ဆက်ရှိနေရင်သနရေကစေဝါနဲ့စေဘဆိုင်ရာကိရိယာလိုအပ်မှုတွေရှိလာနိုင်တဲ့အကြောင်းပြောဆိုပါတယ်
။ဒီထက်များလာတယ်ဆိုလို့ရှိရင်ဒီအစာအတောက်အထက်ခဲတော့ပထမဦးဆုံးဖြစ်လာနိုင်တယ်။လောလောဆယ်ကတော့ကိုယ့်အိမ်မှာကိုယ်စားဖို့တပတ်နှစ်ပတ်စားတော့ရှိပါလိမ့်မယ်။ဒါပေမဲ့အချိန်ဘလောက်ရှိမလဲဆိုတဲ့ပုံမူတည်ပြီးတော့မှအထက်ခဲရှိနိုင်တယ်။ဒုတိယတစ်ခုကတော့စေဝါတွေအထက်ခဲရှိနိုင်တယ်။ဘာဆိုလို့ရှိရင်အခုကမြန်မာနိုင်ငံပိုင်းကနေကြတော့စီးဝါးတွေကလုံးဝတင်တင်းလာခွင့်မရှိတော့ဘူးစားတော့လည်းတင်တင်းခွင့်မရှိဘူ
းတခြားအခက်အခဲတွေကတော့ငွေကြေးထုတ်ယူရတာအောက်ဆီဂျင်ရရှိဖို့နောက်ကြေးလက်တွေမှာဖြစ်လာခဲ့ရင်တည်ယူဖို့ဆောင်ဖို့လူနာတွေရင်ခက်ခဲစရော်တွေရှိလာနိုင်တဲ့အကြောင်းထောက်ပြပါရစေလိုင်စာမှာတီးပြီးလူနာတွေစတင်တွေ့ရှိခဲ့ပြီးတဲ့နောက်ဒီလ9ရက်နေ့ကစလို့မြို့ဝင်ထွက်တွေကိုပိတ်ပင်လိုက်တယ်လို့မိုင်းချာရမြို့နယ်မှာလည်းဒီလ10ရက်နေ့ကစတင်ပြီးသွားလာပြီးကန့်သတ်ထားပါတယ်လူအများစုဝေးနိုင်တဲ့ကျောင်းတွေဖျားကျောင်းတွေကိုဒီလ7ရက်နေ့ကနေ18ရက်နေ့အထိပိတ်ထားဖို့ကိုလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်တွင်းကမြို့နယ်10မြို့နယ်မှာကိုဗစ် -19 တည်ပြီးလူနာတွေရှိနေပါတယ်။မြကြီးတန်းနဲ့ဗမောမြို့နယ်တွေကိုတော့ဇူလိုင်လ13ရက်နေ့အင်္ဂါနေ့ကစတင်ပြီး Stay at home အိမ်ထဲမှာပဲနေကြဖို့တတ်မှတ်ထားပါတယ်ခင်ဗျာ
။ကိုတင်ထောက်တင်ပြပေးခဲ့တာပါခင်ဗျာ။